ီခဲ့တဲ့ဩဂုတ်လ9ရက်နေ့ကလည်း ABSD ရဲ့အဖွဲ့နဲ့ပြစ်ခတ်ရက်စက်ရေးအတွက်ပြည်내အဆင့်လက်မှတ်ရေးထိုးခဲ့ကြပြီး9ရက်အကြာမှာပြည်ထောင်စုအဆင့်အနေနဲ့ဆက်လက်ဆွေးနွေးခဲ့ကြတာပါဒီနေ့မှာတော့နိုင်ငံရေးဆွေးနွေးပွဲကိုဆက်လက်ရပ်တည်နိုင်မဲ့အချက်12ချက်ကိုသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်ဒီနေ့ဆွေးနွေးပွဲဟာနိုင်ငံရေးဆွေးနွေးပွဲအတွက်အစပြုံးနေတာဖြစ်ပြီးတပြည်လုံးအတိုင်းအတာအပြစ်ခတ်ရက်စဲဖို့ကြိုးစားလှုပ်ဆောင်နေပါတယ်လို့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဒုတိယဥက္ကဋ္ဌဦးအောင်မင်းကပြောပါတယ
်အခုတော့ဒီနေ့လုပ်တဲ့ပွဲကတော့နိုင်ငံရေးဆွေးနွေးပွဲအစပဲဖြစ်တယ်အကုန်လုံးဟိုကြတော့မှဆုံညီနဲ့မျက်နှာဆုံညီဆွေးနွေးကြမယ်အဲတိုင်းရင်းသားအစည်းအဝေးကြီးတိုင်းရင်းသားအစည်းအဝေးကြီးတစ်ခုလုပ်ပြီးတော့မှဆက်ပြီးဆောင်ရွက်သွားမှာဖြစ်တယ်။တပြေလုံးတိုင်းတာနေရတော့အဲအမားတော့တက်ထားတာတော့ဇူလိုင်ဩဂတ်လောက်ကိုမှန်းထားတာပါ။ဒါပေမဲ့လည်း3-4လလောက်ထဲမှာတော့ဖြစ်အောင်စ조사နေတာပေါ့နော်။သူတို့ရဲ့ဆန္ဒလည်းလိုက်ယူတာပေါ့။တပြေလုံးတိုင်းတာနေအပြစ်ကရစေးရေးလုပ်ပေးပါလုပ်ပေးပါလုပ်ပေးပါဒီလိုပဲပြောတာပေါ့။အဲသူတို့ပြောတဲ့အတိုင်းနဲ့အဲဟိုအကုန်လုံးစုပြီးတော့အဲတနည်းလည်းမှစုပြီးလက်မှထိုးပြီးတပြေလုံးတိုင်းတာနေအပြစ်ကရစေးပါပြီးလို့ဒါကိုပြောချင်တာပဲဖြစ်ပါလေ။ဒါသူတို့ဆန္ဒကိုပဲအကောင့်ထဲပေါ်ပေးတာဖြစ်တဲ့အတွက်ဆက်ပြီးလုပ်သွားမှာဖြစ်ပါတယ
်ဒီနေ့ဆွေးနွေးပွဲမှာတိုင်းပြည်ရဲ့လက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေကိုဖြေရှင်းဖို့အတွက်မူအားဖြင့်သာသဘောတူညီမှုတွေရထားတာဖြစ်တယ်လို့ ABSDF ဥက္ကဋ္ဌကိုတန်ခဲကပြောပါတယ
်အဓိကအားဖြင့်ဒီခြေလှမ်းသစ်ဟာကျွန်တော်တို့အားလုံးလက်တွဲပြီးရှောက်ရမယ်လမ်းဖြစ်ဖို့လိုပါတယ်ဒီလမ်းဟာပြည်သူလူထုတောင်းဆိုနေတဲ့ပြည်ပငြိမ်းချမ်းရေးနဲ့မျိုးသားပြန်လည်တည်မြဲရေးဆိုတဲ့ပဋိပက္ခတွေကိုအင်းအားသုံးပြီးတော့မှဖြည့်ရှင်းမဲ့အစငင်းချမ်းစွာဆွေးနွေးဖြည့်ရှာတဲ့ဤနဲ့ဆွေးနွေးဖြည့်ရှာကြမယ်ဆိုတဲ့သဘောတူညီချက်ဟာအဓိကလို့ပဲကျွန်တော်ယူဆပါတယ်။တိုင်းပြည်အတွက်ပြည်နာမှုတဲ့နေရာမှာကျွန်တော်တို့တွေအနေနဲ့အရှိကိုရှိတိုင်းပြဿနာတွေကိုရဲရဲဝုံဝုံရင်ဆိုင်ရင်းနဲ့ဒီနေ့အခက်အခဲတွေဖြစ်တဲ့ဖွဲ့စည်းပုံဆိုင်ရာကိစ္စရပ်တွေတနိုင်ငံလုံးပြစ်ခတ်ရဆေးရဆိုင်ရာကိစ္စရပ်တွေနိုင်ငံရေးအခြေသားလူမျိုးရေးဆိုင်ရာကိစ္စရပ်တွေအင်အားစုအလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာကိစ္စရပ်တွေကိုမူအားဖြင့်သာသဘောတူညီချက်ရရှိပေးပါဖြစ်ပါတယ်။ဒီအရာကိုလက်တွေ့ကောင်းထဲပေါ်ဖို့ကျွန်တော်တို့တွေအစဉ်များစွာလုံဆောင်ရအောင်မှာဖြစ်တယ်ဆိုတာကိုလည်းအသိပေးချင်ပါတယ်
။ပြည်တွင်းကလက်နက်ကိုင်အဖွဲ့တွေအလုံးငြိမ်းချမ်းရေးအရာလုံဆောင်သွားနိုင်အောင်တွန်းအားပေးရမှာဖြစ်ကြောင်းလည်းဒီအခမ်းအနားကိုတက်ရောက်လာတဲ့88မျိုးဆက်ပွင့်လင်းလူမှုအဖွဲ့အစည်းကဥက္ကူကြီးကလည်းပြောပါတယ
်ဟိုအဓိကတော့ကျွန်တော်တို့ဒီ88မျိုးဆက်ရဲ့အဓိကရည်ရွယ်ချက်ကို၌ကငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းဆိုတာကိုကျွန်တော်တို့ကြေညာထားပြီးသားအဲ့တော့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ရင်ကျွန်တော်တို့တခန်းတကန်တာကနေတက်နေတဲ့လောက်ဝင်ရောက်ဆောင်ရွက်ဖို့ဆိုတာကျွန်တော်တို့ပိုင်းဖြတ်ထားပြီးသားပါကျွန်တော်တို့ကဒါညီနောင်နေပါကျွန်တော်တို့88ရေတော်ဘုံကြီးကိုအကြောင်းပြုပြီးတော့အလာဟိုတနင်္လာစီကွဲသွားပြီမဲ့လို့ကျွန်တော်တို့နိုင်ငံရေးဥတီချက်တွေကအတူတူပါပဲဆိုတော့ရှေ့ဆက်ပြီးတော့လည်းကျွန်တော်တို့အချင်းချင်းရင်းနှီးနှီးနဲ့ညှိနှိုင်းဆောင်ရွက်သွားဖို့ရှိပါတယ်
နဖက်သဘောတူညီချက်12ချက်ထဲမှာအရေးကြီးတဲ့အချက်တချို့ကိုမြန်မာငြိမ်းချမ်းရေးစင်တာကအကျိုးတော်ဆောင်ဦးလာမောင်ရွှေကအခုလိုပြောပါတယ
်အဓိကအချက်တရတော့ဟိုကျွန်တော်တို့နောက်တစ်ဆင့်ပေါ့နော်အားလုံးပါဝင်တဲ့ဒီ political dialogue လုပ်ဖို့ဆိုတဲ့ဟာကိုနှစ်ဖက်လုံးကသဘောတူတယ်အဓိကတော့နံပါတ်1အချက်ကတော့အဲ့ဒါပေါ့နော်ကျန်တဲ့အချက်တရတော့အဲ့ဒီအချက်ကိုပံ့ပိုးမဲ့အကျန်တဲ့အချက်တွေလိုပဲပြောလို့ရတယ်ဘာကြောင့်လဲဆိုတော့နိုင်ငံရေးကဖြစ်ခဲ့တဲ့ပြိပက္ခတွေအားလုံးနိုင်ငံရေးဇဝဲဝိုင်းမှာပဲပြန်ပြီးတော့ဒီကျွန်တော်တို့ဟိုအဖြစ်ရှင်းတဲ့ဟာကအကောင်းဆုံးဆိုတာကိုနှစ်ဖက်လုံးကသဘောတူတဲ့အတွက်အဲ့နှစ်ဖက်လုံးကတော့အားလုံးပေါ့လေပါဝင်တဲ့နိုင်ငံရေးဆွေးဆုံဆွေးနွေးပွဲဖြစ်ဖို့ကတော့နံပါတ်1 main thing ဆိုရင်အဲ့ဒါကိုထောက်ကူပြုတဲ့ကျန်တဲ့အချက်တွေပါပဲဥပမာနောက်စီးပွားမှာကျွန်တော်တို့ဟာလာဘယ်တော့ပြန်တွေ့မယ်လို့ပြီးတော့တို့ရဲ့နိုင်ငံရေးကျန်တာ EBS နိုင်ငံရေးကျန်တာကိစ္စတို့တော့တို့လူလူနဲ့တွေ့ဖို့တို့တို့ရဲ့အခြားလူတွေဆိုတဲ့ဟာမျိုးတွေကဆိုတာကတော့ဒါကိုထောက်ကူပြုတဲ့ဟာပဲအချို့အဖြစ်နဲ့ခုနအချက်ကဆက်ကတိက
ဒါမဲ့နိုဝင်ဘာလအတွင်းမှာတော့ ABSDF အဖွဲ့နဲ့အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့တို့ဟာနိုင်ငံရေးဆွေးနွေးပွဲအဆင့်ထိအထောက်အကူပေးနိုင်မဲ့ပြည်ထောင်စုအဆင့်ဒုတိယအကြိမ်ဆွေးနွေးပွဲကိုဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ